တူရကီနိုင်ငံမှာရုပ်သံလွှင့်ဌာန TRD အတွက်လုပ်ကံနေတဲ့တရင်တော်နှစ်ဦးသူတို့ရဲ့ဘာသာပြန်တဲ့ရှင်ပေါင်းတို့ကိုမြန်မာနိုင်ငံလွှတ်တော်အဆောက်အဦနောက်မှာအဝေးထိန်းတရုံးညီမှုမောင်းနှင်ပြန်တမ်းမှုနဲ့တောက်ကြံနေမှာမြန်မာနိုင်ငံရဲ့တပ်ဖွဲ့ကထိန်းသိမ်းလိုက်ပါတယ်။စင်ကာပူနိုင်ငံသားလော်ဟွန်မန်မလေးရှားနိုင်ငံသားမော့ချွိုင်းလင်းတို့ကိုဖမ်းဆီးပြီးတဲ့နောက်နေပြည်တော်ကရဲစခန်းတစ်ခုမှာစစ်ဆေးမေးမြန်းခဲ့တယ်လို့ရဲရစီတူကရိုက်တာတရင်ဌာနကိုပြောပါတယ်။ညနေပိုင်းမှာရန်ကုန်ရဲတပ်ဖွဲ့ကစကြရန်ဖြစ်သူမြန်မာတရင်တော်ကိုအွန်လိုင်းဆိုရဲ့အိမ်ကိုဝင်ရှာပြီးသူရဲ့ computer memory stick တွေကိုတင်သွားတယ်လို့စာရွက်စာတမ်းတွေကိုလည်းရှာဖွေကြည့်ရှုခဲ့ပါတယ်။ဒီကနေ့မှာဖြစ်ပျက်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာနဲ့တူရကီနိုင်ငံကြားဆက်ဆံရေးစိတ်အဆင်ပြေလာတယ်မှာပဲအခုဖြစ်ရဖြစ်လာတာပါ။ဖြစ်ရရဲ့အခြေခံချက်တွေနဲ့ပတ်သက်ပြီးသူတို့လေးဦးကိုတင်သိမ်းထားတဲ့နေပြည်တော်အမှတ်တရေစခန်းကရဲရာစီတူဦးဖြစ်သူဦးစွေတောင်းကအတီးပြီးပြောဆိုပြီးမဲ့စွဲချက်တစ်ခုခုတင်ထားသလားဆိုတာအပါအဝင်တခြားအချက်တွေကိုတော့စုံစမ်းဆွဲဖြစ်ရဆိုတာကိုထောက်ပြပြီးပြောဖို့ညင်းခဲ့ပါတယ်။တရင်နောက်တွေကိုတရင်နောက်တွေဟာလွတ်တော်ကိုဒရုန်းနဲ့ဗီဒီယိုရိုက်ယူဖို့ခွင့်ပြုချက်ယူမထားဘူးလို့နိုင်ငံပိုင် MRTV ရုပ်သံဌာနကပြောပါပါတယ်။တရင်ထဲမှာထိန်းသိမ်းထားသူတွေရဲ့ပြည်ဦးမြင့်ဗီဇာတွေကိုပြတ်သားခဲ့ပြီးဒီဖြစ်ရတဲ့ပတ်သက်လို့စင်ကာပူနဲ့မလေးရှားတိုင်ယုံတွေကိုမြန်မာနိုင်ငံသားဌာနကအကြောင်းကြားထားပြီးလို့လည်းပြောပါတယ်။ဒါနဲ့ပတ်သက်ပြီးတူရကီနိုင်ငံပိုင် TRD ရုပ်သံဌာနဘက်ကတခုခုပြောဆိုတာတော့ထွက်မလာသေးပါဘူး။